ိုလန်ကာဝေးဝန်ကြီးမာရီယပ်စ်ဘလက်ဆက်ရဲ့အမေရိကန်ခီးစဉ်အတွင်းပိုလန်နိုင်ငံရဲ့ကာဝေးစွမ်းရည်တွန်းမြင့်မဲ့အစီအစဉ်တွေကိုအလေးတားပြောကြားသွားပါတယ်။ပိုလန်ကာဝေးဝန်ကြီးကိုပင်လယ်ကုန်စစ်ဌာနချုပ်မှာလက်ခံတွေ့ဆုံခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးလွိုက်အော့စတင်ကတော့ကျူးကျော်သူရုရှားတပ်ဖွဲ့တွေကိုအောင်မြင်မြင်ခုခံတွန်းလှန်နိုင်အောင်ယူကရိန်းစစ်တပ်အတွက်အရေးကြီးလိုအပ်နေတဲ့ကာဝေးဆိုင်ရာအကူအညီတွေသာမကစံနာမှုအကူအညီတွေပါပေးအပ်ခဲ့တဲ့ပိုလန်နိုင်ငံကိုချီးကျူးစွာပြောကြားခဲ့တာပါ။အမေရိကန်နေတိုမဟာမိတ်တွေနဲ့ကမ္ဘာတစ်လွှားကတခြားမိတ်ဆွေနိုင်ငံတွေကလူမျိုးရေးဆိုင်ရာအကူအညီတွေယူကရိန်းအတွက်ပေးရရမှာပိုလန်နိုင်ငံရဲ့အခန်းကဏ္ဍဟာအရေးပါတဲ့အကြောင်းလေးပြောဆိုခဲ့ပါတယ်။အကြမ်းဖက်ခံရမယ့် NDA ကထွက်ပြေးလာကြတဲ့တန်းနဲ့ချီတဲ့ယူကရိန်းနိုင်ငံသားတွေကိုပိုလန်ပြည်သူတွေကလှိုက်လှိုက်လဲလဲလက်ခံကျေးဇူးခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့2လလောက်ကယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခြင်းကဆက်လို့ယူကရိန်းနိုင်ငံသား3သန်းနီးပါးပိုလန်နိုင်ငံကိုထွက်ပြေးခဲ့ကြတာပါ။ပိုလန်ကာဝေးဝန်ကြီးကတော့အမေရိကန်ရဲ့ကာဝေးဆိုင်ရာမူဝါဒနဲ့ဥဆောင်မှုဟာအရေးကြီးတယ်လို့ခံယူထားကြောင်းနဲ့အမေရိကန်တပ်ဖွဲ့တွေကိုပိုလန်မှာလက်ခံထားရတာဂုဏ်ယူကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံခြားနိုင်ငံရေးစီးရေးပူးပေါင်းဆောင်ရွက်မှုတွေဟာကုန်ထုတ်လုပ်မှုနဲ့စီးပွားရေးမှာလည်းအကျိုးအမြတ်တွေခံစားရလိမ့်မယ်လို့လည်းပိုလန်ကာဝေးဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ။